မင်္ဂလာပါခင်ဗျာစနေညတရက်လီလိုင်းအစီအစဉ်ကနေကြိုဆိုပါရစေ2008ဖွဲ့စည်းပုံအခြေခံဥပဒေကိုဒုတိယကြိမ်ပြင်ဆင်ရေးဥပဒေမူကြမ်းနဲ့ပတ်သက်ပြီးတော့ဒီသတင်းဘက်ကစပြီးပြည်ထောင်စုလွှတ်တော်တွေမှာအကျိတ်အနေဆွေးနွေးနေကြပြီဆိုတော့ကျွန်တော်တို့ပြည်သက်တွေအလုံးသိပြီးသားပါဆိုတော့ဒီအခြေခံဥပဒေဒီနဝတနာအဖစစ်အစိုးရ20လက်ထက်နှစ်ပေါင်းများစွာအချိန်ယူပြင်ဆင်ရေးဆွဲအတည်ပြုပြဋ္ဌာန်းခဲ့တဲ့အခြေခံဥပဒေဖြစ်ပါတယ်လက်ရှိအချိန်ထိလည်းပဲဒီအခြေခံဥပဒေပြင်ဆင်ရေးမှာတမတော်ရဲ့အခန်းကဏ္ဍသဘောထားအဓိကအရေးကြီးနေသေးပါပဲတမတော်သာလွတ်တော်ကိုယ်စားလှယ်25ရာခိုင်နှုန်းရဲ့သဘောထားနဲ့အခန်းကဏ္ဍကအင်မတန်အရေးကြီးနေသေးပါပဲဒီတော့ကဒီမိုကရေစီအခြေခံစံနှုန်းတွေနဲ့ကန့်ကြီးမှုမရှိဘူးလို့ဝေဖန်နေကြတဲ့ဒီအခြေခံဥပဒေကိုပြင်ဆင်ရေးမှာအဓိကကြတဲ့တမတော်အနေနဲ့ဘယ်လိုရက်တီလှုပ်ဆောင်သင့်တယ်လို့မြင်ကြပါတယ်ဒါကကျွန်တော်တို့အဓိကဒီညဆွေးနွေးမယ့်အကြောင်းအရာဖြစ်ပါတယ်ပင်တိုင်းဆွေးနွေးပေးဖို့ဖိတ်ခေါ်ထားသူနှူးကတော့သူကဒီဘောမျိုးနယ်ကပြည်သူ့တော်ကိုယ်စားလှယ်ဟောင်းဦးရထွန်းဖြစ်ပါတယ်ဆရာဦးရထွန်းမင်္ဂလာပါခင်ဗျနောက်တူကတော့ကျွန်တော်တို့တရုတ်မြန်မာနယ်စပ်ကမြန်မာရေးစောင့်ကြည့်လေ့လာသူဒေါက်တာလှကျော်စောဖြစ်ပါတယ်ဒေါက်တာလှကျော်စောမင်္ဂလာပါပေါင်းဆွေးနွေးပေးတဲ့အတွက်ပြည်နယ်ဆွေးနွေးသူနှုတ်စလုံးကိုကျေးဇူးတင်ပါတယ်ဒီစီစဉ်မှာတိုင်းရဲ့ပေါင်းဆွေးနွေးဖို့စီရင်ပေးထားသူအတော်လေးများပါတယ်ကျွန်တော်တို့ပေးနိုင်တဲ့အချိန်တက်များပါတယ်တက်နိုင်ဆုံးထုံးစံတိုင်းကျွန်တော်အလုံးဝင်ရောက်ဆွေးနွေးခင်ရောက်အောင်ကြိုးစားတော့ပါမယ်အကြိမ်များအကြောင်းမျိုးကြောင့်ကြံခဲ့တယ်ဆိုရင်တော့နားလည်ခွင့်လွှတ်ပေးဖို့ကြိုတင်ပြီးတော့မေတ္တာရပ်ခံထားကြပါတယ်ဆိုတော့ကျွန်တော်တို့ပထမအဦးဆုံးပြည်နယ်ဆွေးနွေးသူတွေရဲ့သဘောထားကိုအရင်ဆုံးကြည့်ရအောင်ပါဆိုတော့ဆရာဦးရထွန်းကြားပါတယ်နော်
ဟုတ်တယ်ကြားပါတယ်ခင်ဗျ
ဟုတ်ကဲ့ဆရာဦးရထွန်းရဲ့သဘောထားအရင်ဆုံးသိပြရစေတက်မတော်အနေနဲ့အခုအခြေခံဥပဒေပြင်ဆင်ရေးဆွေးနွေးပွဲဒီမှာဘယ်လိုရက်တီလှုပ်ဆောင်သင့်တယ်လို့ဆရာဦးရထွန်းယူဆပါတယ်ခင်ဗျ
ကျွန်တော်တို့ဒီဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးကတော့အားလုံးသိကြတဲ့အတိုင်းပဲခုနကိုကျော်ကျော်သိမ်းပြောသွားသလိုပေါ့ဗျာဒီတော့ကကျွန်တော်တို့တက်မတော်အစိုးရလက်ထက်မှာဒီသူတို့စိုးရင်ရက်တီကိုနော်အကာအကွယ်ဖြစ်စေတဲ့ဒီဆိုရင်ချက်တွေကိုပေါ်ပြထားတဲ့အချက်တွေပေါ့နော်အဲ့ဒါတွေကိုကာပါယူပြီးတဲ့အခါကျတော့ဒီစိတ်ကြိုက်ရေးသက်ထားတဲ့အခြေခံဥပဒေဖြစ်တယ်အကြောင်းမလို့ရေဝီအားဖြင့်ဒီလူလူကဒီအခြေခံဥပဒေကိုအသေးစိတ်နားမလည်တော့လဲဒီအခြေခံဥပဒေဟာဒီမိုကရေစီမပြဘူးဒီမိုကရေစီမခံဘူးဆိုပြီးတော့ပြင်ရမယ်ပြင်သင့်မယ်ဆိုတဲ့သဘောထားမျိုးရှိနေကြတာပေါ့အဲ့လိုအခြေအနေမျိုးအောက်မှာတမတော်ဘက်ကလည်းအဲဘာကြောင့်ဘလို့ရေးဆွဲထားတဲ့အဲဘလို့အခြေအနေမျိုးမှာဆိုလို့ရှိရင်ဒါကိုကျွန်တော်တို့ပြင်သင့်ပြလိုက်တာပြင်သွားမယ်ဆိုတာကိုယူပြီးသဘောထားတော့သူတို့ပြောပြထားပြီးဖြစ်ပါတယ
်
တမတော်ကဝေးဦးလို့လည်းပြောပြထားပြီးဖြစ်တယ်သူအခြေအနေမျိုးအောက်မှာအခုလိုအခြေခံဥပဒေပြင်ဆင်ရေးပြင်လာတဲ့အခါမျိုးမှာဆိုလို့ရှိရင်သူတို့ဘက်ကရည်တည်ချက်ကအကျိုးနဲ့အကြောင်းနဲ့အေးအေးဆေးဆေးပြန်ပြဆွေးနွေးတာမျိုးလုပ်တဲ့လေကျွန်တော်ကတော့ယူဆတယ်ပြန်ပြီးတော့ဒီကျွန်တော်တို့ပြင်းပြင်းထန်ထန်တုံ့ပြန်တာမျိုးတဲ့အကျိုးသင်အကြောင်းသင်နဲ့ကျွန်တော်တို့ဆွေးနွေးတုံ့ပြန်တယ်ဆိုလို့ရှိရင်တော့ပို့ပြီးတော့ဒီလူလူအနေနဲ့နားလည်မှုကိုရနိုင်တယ်လို့ကျွန်တော်ခံစားမိပါတယ
်ဟုတ်ကဲ့ဆောက်ရုံတော်တော်လောက်ကြော်စိုးကိုကျွန်တော်တို့ပြန်လည်ဆက်သွင်းနေစေဖြစ်ပါတယ်ဆောက်ရုံဒီတော့ပြီးခဲ့တဲ့ရက်ပိုင်းကဆွေးနွေးချက်တွေကိုကြည့်မယ်ဆိုရင်စိုးရင်စရာတော်တော်ထဲမှာအပြင်းထန်ပြောတဲ့အခြေအနေတွေရှိကြတာပေါ့နော်ဟိုနောက်ဆုံးမိုင်းမဖွင့်လို့ထအော်တဲ့ဆိုတဲ့အခြေအနေမျိုးတွေတည်ရှိခဲ့ပါတယ်ဆိုတော့ဒါတွေကဘလောက်ထိဇော်ရထွန်းကိုယ်တိုင်ကဒီပုံမှာဘလောက်ထိစိုးရင်စေရှိလဲခင်ဗျ
ဒီဖြစ်တဲ့ကိစ္စတွေအပေါ်မှာတော့စိုးရင်စိတ်တော့စိတ်မရှိပါဘူးဘာကြောင့်လို့ဆိုတော့ဒီဟာဖြစ်လာတဲ့အခုဒုတိယအကြိမ်ဆွေးနွေးပွဲဖြစ်လာတဲ့နောက်ခံအကြောင်းရင်းနဲ့ရလတ်ကိုကျွန်တော်တို့ကကြိုပြီးတော့နားလည်ထားပြီးသားဖြစ်တဲ့အတွက်ကြောင့်မလို့သိပြီးတော့စိုးရိမ်မှုမရှိဘူးသို့တော့ဒီတမတော်ရဲ့တုံ့ပြန်မှုအပေါ်မှာကတော့နည်းနည်းဒီစိတ်ဟိုပါเนาะခံစားချက်တွေဟိုလွန်ကဲလွန်းနေပေါ့เนาะလွန်ကဲလွန်းနေအဲ့လိုဟိုခင်မိတယ်အဲ့ဒီအခါမှာဟိုတစ်ဖက်ဟိုဒီလိုဖြစ်လာတဲ့အကြောင်းကလည်းတစ်ဖက်ကဒီပြင်ဆင်ချက်တွေပြင်လာတဲ့ NLD Party ပေါ့လေ NLD Party ကပြင်ဆင်ချက်တွေပြန်လာတဲ့အခါမှာလည်းကျွန်တော်တို့ဒီတိုင်းသားအားလုံးလိုလားတဲ့ငញ្ញံရေးကိုအားပေးတဲ့တော့ဒီကျွန်တော်ဖက်ဒရယ်စနစ်ကိုဟိုပုံမူပြင်ဆင်နေတဲ့ပြင်ဆင်ချက်မျိုးတွေကမပါသလောက်ဖြစ်ပြီးတဲ့အခါကျတော့တက်မတော်ရဲ့အခန်းကဏ္ဍကိုရှော့ချဖို့ဟာကိုအဓိကဦးစားပေးထားတာဖြစ်တဲ့အတွက်ကြောင့်မလို့သူတို့ကအဲဒါကိုဒီခံစားချက်ဖြစ်တယ်ဒါကိုပြန်ပြီးတော့စစ်ခံစားချက်နဲ့တုံ့ပြန်တယ်ဒါအပြင်သူတို့ပြန်ပြင်လိုက်တဲ့ဒီပြင်ဆင်ချက်တွေတော့တမတော်ဘက်ကပြန်ပြီးတော့ပြင်လိုက်တဲ့ပြင်ဆင်ချက်တွေမှာဆိုလို့ရှိရင်လေပို့ပြီးတော့ဥရွက်ကိုသလောင်းရွက်နဲ့ဖုံးတဲ့ဟာမျိုးပေါ့ဥပမာကျွန်တော်တို့59စာလုံးမှာတတ်မှတ်ထားချက် တွေကိုကျွန်တော်ထပ်ပြီးတော့ဟို area အဲ့ဒါကိုပြောက်ဖို့ပြင်တဲ့အချိန်မှာတတ်မတော်ဘက်ကကြာအဲ့ဒါကိုထပ်ပြီးတိုးချဲ့ပြီးတော့ရောင်စုဝင်ကြီးတွေအထိပါဒီတတ်မှတ်ဖို့ပြင်လာတာမျိုးပေါ့လေ
ဟုတ်ကဲ့
အဲဒီဟာတွေတွေ့ရတဲ့အခါကျတော့ဒါကဒီအပြန်လာနိုင်ငံရေးအရကျွန်တော်တို့အမျက်ထုတ်နေကြတဲ့ပွဲပဲအဲကြောင့်မို့ဒီဟာတွေကတော့ဟိုစွတ်တော်ထဲမှာဖြစ်တဲ့ရန်ပွဲတွေပါတွေကတကယ်အပြင်မှာကတော့ဒီလောက်ကြီးဒီဖြစ်ရောက်နေခွာဖြစ်နေတယ်လို့တော့မထင်ဘူးတို့တော့ဒါကနိုင်ငံရေးအရအလားနဲ့ရွေးကောက်ပွဲအပေါ်မှာတက်ရောက်မှုရှိနိုင်တယ်ဒါကြောင့်မို့အဲ့ဒီအတွက်ကိုအပြန်လာဒီအခြေခံပြောဆိုဆွေးနွေးနေကြတာလို့ယူဆပါတယ်ခင်ဗျဟု
တ်ကဲ့ခင်ဗျတော်တော်လောက်ကြောကြာပါလားဟုတ်ကဲ့ကျွန်မကိုတိုင်ရောဒီအခြေခံဥပဒေပြင်ဆင်ရေးမှာတက်မတော်ကအဓိကကြားတယ်ဆိုတော့တက်မတော်အနေနဲ့ဘလို့ရက်တီလှုပ်ဆောင်ပြောဆိုသင့်တယ်လို့ကျွန်မကိုတိုင်ယူဆပါတယ်ခင်ဗျ
တက်မတော်အနေနဲ့ကတော့ဟိုတနေ့ကပြောတာဆိုတာတွေပါတယ်အခုတော့တဖြည်းဖြည်းသူတို့ပြောရင်းဆိုရင်ကတဖြည်းဖြည်းတော့ဟိုယော့တော့ယော့လာတာပဲเนาะအဲ့တော့တက်မတော်ဘက်ကကျွန်မစဉ်းစားတာတော့ဒီလိုရှိတယ်ဗျာတက်မတော်ရဲ့အခြေခံစိတ်နေစိတ်ထားကပြောင်းမှဖြစ်မှာအဲ့တော့အခြေနေစိတ်နေစိတ်ထားကဘာဖြစ်လို့လဲပြောင်းရမလဲဆိုတော့သူကတောက်လျှောက်ဟိုတနေ့ကဟိုဘာလဲဟိုစစ်ဘုအမတ်ပြောသွားတာပါတယ်မြန်မာနိုင်ငံရဲ့နောက်ခံသမိုင်းညာ1948ကစပြီးတော့ဘာဘာညာညာတွေပြောတာတကယ်တကယ်ကျတော့ဒီသမိုင်းကိုပြန်မဲကြည့်လိုက်ရင်1948ကလက်နက်ကင်တော်လှန်နေတာဆိုလို့ကရင်လူမျိုးတစ်မျိုးပဲရှိတာနော်အဲ58တို့62တို့နောက်ဆက်တဖြည်းဖြည်းနဲ့ဟလာ58နောက်မှာ SSA တို့ KIA တို့ပေါ်လာနောက်ဆုံးဒီ AA တို့တအောင်းတို့အထိပေါ်လာအဲ့ဒါဒီစစ်တပ်ကအနှစ်90အုပ်ချုပ်မှုအောက်မှာပေါ်လာတာဗျာအဲ့တော့ဒါကိုကျမတို့ဗမာတပ်မတော်ကနည်းနည်းပြန်စဉ်းစားဖို့ကောင်းတယ်သူတို့နှစ်ပေါင်း90ကျော်တိုင်းပြည်ကိုအုပ်ချုပ်လာခဲ့ပြီတိုင်းပြည်ကိုသူတို့ကစေတနာနဲ့အုပ်ချုပ်တယ်ပဲပြောပြဘာကြောင့်မဲအုပ်ချုပ်တယ်ပဲပြောပြောတိုင်းပြည်ဒီအနှစ်90ကျော်မှာပါဖြစ်သွားတယ်ဟဲ့လားသူတို့တို့တော်ရရဖင်ဆိုးကျိုးတွေဖြစ်မဲ့တဲ့ဗမာပြည်မှာတိကျပိုဆိုးစရာအခြေအနေရှိလို့လားနိုင်ငံရေးရလူမှုရေးရစီးပွားရေးရအဲ့တော့အဲ့လိုအခြေအနေမျိုးမှာဗမာတပ်မတော်အနေနဲ့ဒီလိုအခြေခံမျိုးမှာเนาะအခွင့်ကောင်းတစ်ခုလို့သဘောထားပြီးတော့ပြည်သူလူထုလိုလားတဲ့ဟာဒီ2008ဖွဲ့စည်းပုံကိုပြင်တဲ့အခါမှာကိုယ့်ရဲ့အမြင်လေးကိုယ့်ရဲ့စိတ်ပူပန်မှုတွေလည်းပြောရမှာပေါ့ဒါပေမဲ့တင့်တော်စွာပြောဆိုပြီးတော့ပြည်သူလူထုအလိုကိုတဖြည်းဖြည်းလိုက်ပြီးတော့ပြည်သူလူထုနဲ့အတူเนาะပြည်သူလူထုဖြစ်စေခြင်းနဲ့ပတ်ကအကုန်လုံးမလိုက်ရောနိုင်တော့ကိုယ့်ဘက်ကလိုက်ရောနိုင်လို့လားလိုက်ရောပြီးတင်းတင်းတင်းနဲ့ကောင်းကောင်းမွန်မွန်ပြောလို့ဆိုလို့ရှိရင်ပိုကောင်းတာပေါ့ဗျာ
ဒ
ါတက်မတော်ပုံမှာလည်းပြည်သူလူထုအမြန်ကောင်းနိုင်တယ်အခုတော့လွတ်တော်တဲ့အမှကြတော့เนาะအခုခက်ကခင်ဗျားတို့သိတဲ့အတိုင်းပဲအင်မတန်ပွင့်လင်းလာတဲ့ကာလသတင်းတွေပါတယ်အဲ့တော့လွတ်တော်တဲ့အမှဒီအရွေးကောက်ခံပြီးတော့လည်းဝင်လာတာမဟုတ်ဘူးအဲ25ရာခိုင်နှုန်းအယူထားပြီးတော့ဝင်လာပြီးတော့ပြောဟန်ဆိုဟန်လှုပ်ဟန်ကြိုင်ဟန်စိတ်နေစိတ်ထားဒါတွေကိုပြည်သူလူထုကမြင်ရတဲ့အခါမှာစိတ်ကောင်းနိုင်မှာမလား
ဟုတ်ကဲ့
တက်မတော်ကဖေးချစဉ်းစားဖို့လိုတ
ယ်ဟုတ်ကဲ့ပါခင်ဗျကျွန်တော်ဒါရိုက်ဆွေးနွေးမဲ့တော်ရရှင်တွေဖိတ်ခေါ်ပါမယ်ရင်းစိုးမန္တလေးမြို့ဝန်တွင်မန္တလေးဝန်တွင်ကဦးချင်းမြင့်လူတို့ရှင်ဆွေးနွေးလို့ရပါခင်ဗ
ျဟုတ်ကဲ့ကျွန်တော်တို့တက်မတော်လို့ပြောတဲ့အစားကျွန်တော်တက်မတော်ခေါင်းဆောင်နေလို့တုံးညင်ပါတယ်ရှာကျွန်တော်တက်မတော်ခေါင်းဆောင်နေရကျွန်တော်တို့အခုကတော့ဗန်နက်ဖက်ကိုကျွန်တော်တို့အကျိုးစီးပွားကိုပြိုင်ဆိုင်တယ်လို့ထင်တယ်ကျွန်တော်တို့ဒီမိုကရေစီတော်တတော်မှတ်တည်ရိုးချင်တာကတတိုင်းပြည်လုံးလူရန်စားအတတီတက်မတော်ကိုကျွန်တော်တို့ပြည်သူလူထုရောအကျိုးစီးပွားအတွက်ကိုရှေ့ရှုပြီးတော့ကျွန်တော်တို့အခြားချင်းပုံပြတို့တဲ့ဒီမိုကရေစီနိုင်ငံတွေနဲ့ရင်မောင်းတမ်းနေအောင်လို့အဲ့ဒီအကျိုးစီးပွားကိုညီညွတ်တယ်လို့ထင်ပါတယ်ခင်ဗျဟု
တ်ကဲ့ပါခင်ဗျတ
ော့ခေါင်းဆောင်ကြီးကတော့ဟုတ်ကဲ့တက်မတော်ခေါင်းဆောင်ကြီးကတော့ကျွန်တော်တို့သူတို့တိတ်ပိုင်းအကျိုးစီးပွားတစ်ခုတည်းကိုရည်ရွယ်တယ်လို့ထင်ပါတယ်ခင်ဗျာဒီကြတော့ဒါရီကိုပြင်ဆင်သင့်တယ်လို့တက်မတော်အနေနဲ့တော့အထူးသဖြင့်ပြောချင်ပါတယ်ခင်ဗျာဒါပါပဲရှာ
ဟုတ်ကဲ့ပါကျေးဇူးများကြီးတင်ပါတယ်ဦးချင်းမြင့်နောက်တစ်ခုတစ်ဆက်တည်းဖိတ်ခေါ်ပါမယ်စင်ကာပူကဦးတင်စော်မြင့်ပါဦးတင်စော်မြင့်လူရင်းတို့ချင်းဆွေးနွေးလို့ရပါတယ်ခင်ဗျာ
ဟောဟုတ်ကဲ့ပါခင်ဗျာကျွန်တော်ပြောချင်တာဒီ2008ဖွဲ့စည်းပုံကိုခြေခံဦးရေနဲ့ပတ်သက်ပြီးတော့တမလို့ကလုံးဝလုံးဝဟိုဒီတောက်ခံနေတာကဒါလုံးဝမဖြစ်သေးပါဘူးနော်ကျွန်တော်နိုင်ငံမှာဒီတမလို့ကတောင်းယူခဲ့တာအချိန်ကတော်လေးဟိုပြောပြောကြာနေပြီနော်အဲ့ဒီအတွက်ကြောင့်မို့ကျွန်တော်တို့နိုင်ငံသားအလုံးကသက်ဆိုင်ရာနိုင်ငံတွေမှာထွက်ပြီးတော့အလုံးလုံးကြီးကြရတယ်ဒီတက်မလို့အခုချိန်မျိုးတမလို့ကခြေကဥဒီပြင်ပြင်းနဲ့ပတ်သက်ပြီးတော့လုံးဝဟိုမှဒီဘယ်လိုပြောမလဲဆိုတော့သူတို့ရဲ့အခန်းကဏ္ဍလျှောက်ချဖို့လုံးဝလက်မခံတာကကျွန်တော်ကအဲ့ဒါလုံးဝဘယ်လိုပြောမလဲ တဘောတူပေါ့ဗျာကျွန်တော်ကိုယ်တိုင်ကကျွန်တော်ပြရချစ်တာပါကျွန်တော်ပြရချစ်တာပါဒါမှမဟုတ်အဲ့လိုမျိုးဖြစ်တည်ဖို့ကျွန်တော်ထင်တယ်ကျွန်တော်တို့ပြည်သူလူထုကိုရွေးချယ်တင်မှာအစိုးရလည်းယုံကြည်တည်တယ်ကျွန်တော်ကသူ့ဘဝသူတက်လာတာမဟုတ်ဘူးဒီအစိုးရကပေါ့နော်အဲ့ဒီကိစ္စနဲ့ပတ်သက်ပြီးတော့တပ်မတော်ကျွန်တော်နားမလည်နိုင်ဘာကြောင့်မို့လို့တို့ရဲ့အခန်းကဏ္ဍရှော့ချမှာဟိုမလိုလားတာလေလုံးဝအထင်ခံတာလေအဲ့ဒါကိုကျွန်တော်ကျွန်တော်နားမလည်နိုင်မတ်မတော်ပေါ်ကို
ကျွန်တော်ပြော
ချင်တာကတော့အဲ့ဒါပဲခင်ဗျဟုတ်
ကျေးဇူးတင်ပါတယ်ဦးတင်ဆောင်မြေနောက်ဒုတစ်ဆက်တည်းဖိတ်ခေါ်ပါမယ်ကနေဒါကဦးညွန့်လှပါဦးညွန့်လှလုံရင်တို့ရှင်ဆွေးနွေးလို့ရပါခင်ဗ
ျဟုတ်ကဲ့ခင်ဗျအခုလက်တလောပြုလုပ်နေတဲ့ပြည်တော်စုလွတ်တော်စီဝေးတွေပေါ်မှာအခြေခံပြီးတော့ပြောရရင်တိုက်ရဲသဘောထားကမူလပုံစံမပြည့်ခေါရိုးချိုးနေတဲ့ဆရာနာရှင်တီမြဲဟိုအခြေခံပြီးတော့အသက်သွင်းဖို့ချိုးစားနေတယ်လို့မြင်ရပါတယ်နောက်ပြည်မှုဆက်ဆံပြောဆိုမှုတွေကလည်းဂုံတိုက်ခါမဲလွန်းတာကိုတွေ့မြင်နေရပါတယ်ချင်းကြောင့်မှုတွေကိုလည်းတွေ့နေရပါတယ်ဒါဟာကောင်းတဲ့လက္ခဏာမဟုတ်ပါဘူးဒါကြောင့်တက်ကိုပြောချင်တာကခမားတို့တိုင်းပြည်ပြည်သူလူထုကိုမျက်နှာမူပြီးတိုင်းပြည်အကျိုးကိုဆောင်ရွက်ချင်ကြတယ်ဆိုရင်နံပါတ်1တိုင်းပြည်ကိုဘယ်လိုမှအကျိုးမပြုနိုင်တဲ့2008ဖွဲ့စည်းပုံမှာပါတဲ့နှီးလမ်းမကျတဲ့ဒီမိုကရေစီစံနှုန်းနဲ့မကိုက်ညီတဲ့ဥပဒေတွေကိုပြင်ဆင်ဖျက်သိမ်းဖို့လက်ခံဖို့လိုပါတယ
်
နံပါတ်2အနေနဲ့တအနေနဲ့တက်ထဲမှာလွတ်တော်မှာတရားနိလာမကြတဲ့ပါဝင်ပတ်သက်နေတဲ့25ရာနေငုံနှုံးကိုလည်းကျုပ်သိမ်းဖို့လိုပါတယ်။န
ံပါတ
်3အနေနဲ့တအနေနဲ့ကိုယ့်ကိုယ်ကိုယုံကြည်ရဆိုရင်တော့နိလန်းတကြရွေးကောက်ပွဲကိုဝင်ပြီးပြည်သူဆန္ဒခိုင်ပြီးအမတ်နေရာတွေရအောင်ကြိုးစားကြပါဗျာ။ဟု
တ်ကဲ့။
အဲကြောင့်မို့ကျွန်တော်နောက်ဆုံးပြောချင်တာကဗိုလ်ချုပ်အောင်ဆန်းပြောတဲ့မိန်ကောင်းရပြောရရင်စစ်သားမှစစ်သားဆိုတဲ့အယူအဆအတွေးကိုပြောင်းဖို့လိုတယ်။တိုင်းပြည်ကိုချစ်ကြတဲ့အထက်မှာစစ်သားမဟုတ်တဲ့ပြည်သူတွေလည်းတိုင်းပြည်ကိုချစ်ကြတယ်လေးစားဖို့ချစ်ကြတယ်ဆိုတာကိုသိထားဖို့လိုတယ်လို့တမတော်ကြီးကိုပြောချင်ပါတယ
်။ဟုတ်ကဲ့ဦးညွန့်လောက်ကျေးဇူးအများကြီးတင်ပါတယ်ဆိုတော့မဆုမွန်ရေကျွန်တော်တို့အီးမေးလ်ကနေပေးပြီးတော့ဆွေးနွေးထားတဲ့မောင်ဒသနအီးမေးလ်ကနေရှိပါတယ်ဆိုတော့အချုပ်လေးတင်နေဖြစ်ပြောပြပါခင်ဗျာ
။ဟုတ်ကဲ့ပါရှင်သူရေးထားတာကတော့စစ်ကောင်းဆောင်တွေအနေနဲ့အမျိုးသားပြန်လည်ခြင်းကြားစေရေးနဲ့ဖက်ဒရယ်ပြည်ထောင်စုတည်ဆောက်ရေးကိုအမှန်တကယ်လိုလားတယ်ပြည်တွင်းငြိမ်းချမ်းရေးကိုလိုလားတယ်ပြည်သူ့ဆန္ဒတွေကိုလေးစားတယ်နိုင်ငံတကာနဲ့ပြည်ထနာတွေကိုပူးပေါင်းဖြည့်ရှင်းလို့ရတယ်ဆိုရင်လွှတ်တော်တွေကပြည်သူကိုယ်စားလှယ်မဟုတ်တဲ့တမတ်သားတွေအားလုံးကိုခေါ်ထုတ်သွားတဲ့နယ်လို့ယူဆမိပါတယ်။ဒါမှလည်းတိုင်းပြည်တည်ငြိမ်ဖွံ့ဖြိုးမှုအတွက်စစ်ကောင်းဆောင်တွေဘက်ကရည်တည်တဲ့အကောင်းဆုံးလုပ်ရက်ပဲလို့ယူဆမိပါတယ်ခင်ဗျာဆိုပြီးရေးထားပါတယ်ရှင်
။ဟောင်တဒနာအမေရိကန်ပြည်ထောင်စုကပြပထားတဲ့မှတ်ချက်ပါဆိုတော့ဒေါ်လာကျော်စောခင်ဗျာပြီးခဲ့တဲ့ဆွနွေတဲ့ရက်တွေအတွင်းမှာပေါ့နော်တဖက်ကကိုယ်စားလှယ်တွေပေါ့ကျွန်တော်တို့ကဒီဆွနွေကန်းကအဓိကကတော့တမတော်ကိုယ်စားလှယ်တွေနဲ့ပတ်သက်ပြီးတော့အဓိကဦးတည်ပြီးဆွနွေတဲ့ကန်းကန်းတာဖြစ်ပါတယ်ကျွန်တော်တို့ရှေ့ရင်းရင်ဆွနွေကတွေပါလဲ NLD ပါတီဘက်ကတင်တဲ့ကိစ္စအောင်မြင်နိုင်မှာမလားဆိုတာတွေစသည်အပြင်ကျွန်တော်တို့ဆွနွေခဲ့တာတွေရှိပါတယ်ဒီကနေ့ဆွနွေတဲ့ခေါင်းစဉ်ကတော့အဓိကတမတော်အနေနဲ့ဘယ်လိုရက်တွေလှုပ်ဆောင်ပြောဆိုသင့်တယ်လဲဆိုတာပါဆိုတော့ပြီးခဲ့တဲ့ရက်ပိုင်းဆွနွေမှုတွေမှာဒီတမတော်ဘက်ကကိုယ်စားလှယ်တချို့ပေါ့လေကိုယ်စားလှယ်အကုန်လုံးမဟုတ်ပါဘူးတချို့ရဲ့ဆွနွေမှုတွေကပြင်းထန်တယ်ပေါ့တင်းပါတယ်ပေါ့ဒါပေမဲ့ဒါမှမဟုတ်တော့ကိုယ်စားလှယ်တိုင်းတော့မဟုတ်ဘူးလို့ကျွန်တော်သတိထားမိပါတယ်တော်တော်လှကြော်စော်ရောဘယ်လိုမြင်ပြလဲ
။ဟုတ်ပါတယ်။အခုဒီလိုကျမတို့ဗမာပြည်သူတွေတိုက်နေတာစစ်အာဏာရှင်စနစ်ကိုပဲတိုက်နေတာပါ။တမတော်ကြီးတရားလုံးကိုတိုက်နေတာမဟုတ်ပါဘူး။ဗမာပြည်သူတွေကတမတော်ဟာတမတော်နေရာမှာနေပြီးတော့တမတော်လုပ်ငန်းကိုလုပ်ရင်ဖြစ်ကြမှာပါ။နော်။တောက်လျှောက်လဲဗမာပြည်သူတွေဟာဒီတမတော်နဲ့ပတ်သက်လို့ဟိုကူညီစရာရှိကူညီထောက်ခံစရာရှိထောက်ခံလုပ်ခဲ့ကြတာလေသမိုင်းပါရကတွေရှိပါတယ်မကြိုက်တာကစစ်အာဏာရှင်စနစ်ကိုမကြိုက်တာပါအစစအရာရာနိုင်ငံရေးအရာနော်စီရေးအရာအဲပြောရမယ်နိုင်ငံရေးအရာစီးပွားရေးအရာအထက်စီးယူထားတဲ့အခွင့်ထူးကံလုပ်နေတဲ့ကိစ္စတွေကမကြိုက်တာတကယ်လို့သာတမတော်ကသူ့နေရာနဲ့သူသူ့ရဲ့ဟလာကာကွယ်ရေးပဲဘာပဲလုပ်သွားပြန်ဆိုလို့ရှိရင်ပြည်သူလူထုကထောက်ခံမှာပါအဲ့တော့ကျမတို့ဗမာပြည်သူတွေအားလုံးကတိုက်နေတာစနစ်ကိုပဲတိုက်နေတာဖြစ်တယ်ဘယ်ပုဂ္ဂိုလ်မှမတိုက်ပါဘ
ူ
းဒီဆက်အာဏာရှင်စနစ်ဟာဗမာပြည်ဒီလုံးမှာရှိတဲ့အခုဒုက္ခအားလုံးကိုတွေလာတာဆက်အာဏာရှင်စနစ်ကတွေလာတာဖြစ်တယ်ပြည်သူတွေမဟုတ်ဘူးတမတော်ကပါဒုက္ခပေးနေတာဖြစ်တယ
်အ
ဲ့တော့ဆက်အာဏာရှင်စနစ်ကြောင့်ခင်ဗျာတတလုံးချမ်းသာသွားတဲ့လူစားမရှိဘူးပဲတကယ်ထိပ်သီးဆက်အာနာရှင်ကြီးတွေတောင်ဘလူးစားစားသိမ်းသွားလိမ့်ကြည့်ပေါ့ဟုတ
်ကဲ့
အောက်ချီရဲပေါ်တွေစားစွန့်ပြီးမစားရတဲ့လူတွေအများကြီးအဲ့တော့တက်မတော်တဲ့မှာလေနော်ဒီလိုဟိုနင်းပြုတ်နေတာတွေနော်မတရားအခွင့်ထူးခံပြီးလုပ်နေတာတွေမကြိုက်တာရှိမှာပါဟိုတနည်းကထိုင်းမှာဖြစ်တဲ့အဖြစ်မျိုးပဲကြည့်ပေါ့နော်ဒါမျိုးကဗမာပြည်မှာဖြစ်မလာဘူးလို့လည်းမပြောန
ိုင်ဟုတ်ပါတယ
်အဲ့တော့ကျမတို့နိုင်ငံကြီးဒီဟိုရည်ပဲချက်ကဒီဆက်အာနာရှင်စနစ်မကြိုက်တဲ့လူတွေတက်မတော်တဲ့မှာလည်းရှိနိုင်ပါတယ်အဲ့ဒါတွေကိုပါဖဲ့ပြီးစီယုံပြီးတပ်ပေါင်းစုတို့လုပ်ပြီးဒီဆက်အာနာရှင်စနစ်ကိုကာကွယ်ထားတဲ့ဒီ2008ဖွဲ့စည်းပုံကိုပြင်ဖို့ကြိုးစားရမယ်လို့ထင်ပါတယ
်ဟုတ်ကဲ့ကျော်ရွတ်တော့ ကျောင်းရထုံးကလွတ်တော်ကုသလေဟောင်းလေးဖြစ်တော့လွတ်တော်ကုသလေဘွားရုံးကလည်းပဲမြို့ပြင်ဖြစ်စေနည်းနည်းများဆိုလို့တက်ကုသလေနဲ့ထိတွေ့ပြောဆိုတာတွေရှိခဲ့မယ်လို့ကျွန်တော်ထင်ပါတယ်ဆိုတော့ကျွန်တော်တခုမရှင်းပါမရှင်းတာနားမလဲတာပေါ့နော်ဒီတက်ကုသလေတွေဒီဥမာပြီးခဲ့တဲ့ဆွေးနွေးတဲ့ဆိုရင်ချက်ချင်းပဲသူကဟို impromptu ပေါ့ဟိုစီဝေကန်းထဲမှာလည်းချက်ချင်းတုံ့ပြန်ပြီးတော့ဆွေးနွေးတာတွေရှိပါတယ်ဆိုတော့တက်ကုသလေတွေမှာအားလုံးတပြေးညီပေါ့နော်ဟိုရက်တီပြောဆိုလုပ်ကြရမယ်ဟိုမူပေါင်းလူမျိုးချပေးထားတာရှိတယ်လို့ဆရာဦးတွန်းပြောလို့ရတာ
အဲ့ဒါလို့တော့မရှိဘူးဗျဒီလိုဟိုကျွန်တော်တို့ပထမအကြိမ်လွတ်တော်ကာလမှာတတိထားမိတာကပထမပိုင်းမှာတော့လုံးဝသူတို့ရှင်းလို့တာမရှိဘူးပေါ့နော်နောက်ပိုင်းနည်းနည်းလွတ်တော်ထဲမှာဒီရှင်းလို့တာတွေရေရိုးရိုးဥပဒေတွေပြည်သူပြဋ္ဌာန်းတဲ့အခါမှာကျွန်တော်တို့ရှင်းလို့ကွင့်နေပြင်ဆင်ချက်အဆိုပြင်ခွင့်နေအဲ့လိုရှိတယ်အဲ့လိုရှိတဲ့အခါမှာတချို့တန်းတဲ့ဓာတ်ရိုက်ပတ်သက်တဲ့ကျွန်တော်ပညာရေးဆိုင်ရာဥပဒေတို့ဟိုရက်ကြီးအုပ်ချုပ်ရေးဥပဒေတို့အဲ့အမျိုးလေးတွေတင်တဲ့အခါမှာအဲသူတို့တက်မော်တာအရာရှိတချို့ဟာအခုကြတချို့ဟာလွတ်လပ်လပ်အပြင်ဆင်ချက်တင်လာမျိုးတွေရှိတယ
်ဟုတ်ကဲ့
ဆိုတော့အဲ့လိုတင်လာတဲ့ဟာကအဲတက်ဆိုင်ရာဒီတောင်ကြီးအဖွဲ့အစည်းကအထူးသဖြင့်တော့ဟိုကာကွယ်ရေးပြည်ထောင်စုဝန်ကြီးတို့ဘာလို့ကတင်တဲ့ဥပဒေကြံဖြစ်နေတဲ့အခါမှာအဲ့မှာလည်းလည်း against ဖြစ်တာပေါ့ဒ
ီ
ဟိုကြီးတင်လိုက်တဲ့ဟာကို against ဖြစ်တဲ့အခါကျတော့အဲ့နောက်ပိုင်းမှာအဲ့လိုဟိုဒီရှင်မျိုးကိုပြင်ဆင်ဖို့ပြင်ဆင်ရဲ့အဆိုပြုတာတွေဒီလိုခွင့်မပြုတော့ဘူးလို့ကျွန်တော်သတိထားမိတယ
်အ
တန်တိတ်သွားတာပေါ့
ဟုတ်ကဲ့
ဆိုတော့အခုလိုဒီဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးကိစ္စမျိုးကြတဲ့အခါကျတော့သူတို့တွေကအားလုံးဒီရင်ထဲမှာခံစားချက်ကအာတူတယ်တူကြတယ်တူကြတော့ဒီပေါ်မှာကြတဲ့အခါကျတော့သူတို့တက်တာအထင်းထုတ်ထားပုံမရဘူးดาวတော့လွတ်လပ်လပ်သူတို့စိတ်ထဲမှာရှိတဲ့အတိုင်းခံစားချက်အတိုင်းဒီပောက်ကွဲတာမျိုးဒါမှမဟုတ်ခပြောတာမျိုး
ဟု
တ်ကဲ့ထားလို့ရတယ်ပြောချင်တာကစိတ်ချတယ်ပေါ့ဒါမျိုးစိတ်ချမှာတော့ပြောကြဆွေးနွေးကြပေါ့နော
်ဟုတ်ကဲ့
အဲ့ဒါလို့ကျွန်တော်ခံစားမိပါတ
ယ်ဟုတ်ကဲ့ခင်ဗျတိုက်ဆွေးနွေးမယ်တော့တော်တော်ရှင်နေဖိတ်ခေါ်ပါမယ်တယောက်ကအမေရိကန်ပြည်ထောင်စု Texas ပြည်နယ်မှာနေတဲ့ကိုမင်းဝေပါကိုမင်းဝေလို့ရွေးတူရှင်ဆွေးနွေးလို့ရပါခင်ဗျဟု
တ်ကဲ့ပါခင်ဗျာကျွန်တော်ပြောရကြားရတာခင်ဗျ
ကြားပါတယ
်မဆောင်ကျုပ်ဖို့ပစ္စည်းပုံကိုကာကွယ်ရဆိုရင်ဘေးပုံမှတွေကိုမပင်နဲ့ဘေးဟာတွေကိုမပင်နဲ့လို့စစ်တပ်ကအနေနဲ့ပြောနေတယ်။အဲ့ဒါတွေကိုကျွန်တော်တို့ကကန့်တတ်လိုက်မယ်ဆိုလို့ရှိရင်တောင်းအစိမ်းကြီးတစ်ခုလုံးဖြစ်သွားမယ်။အဲ့တော့အဲ့ဒီအစိမ်းကြီးကိုကျွန်တော်တို့ဖြုတ်ရင်လည်းမကြိုက်ဘူး။မဖြုတ်ရင်လည်းမကြိုက်ဘူး။ဟိုဟာပြောရင်လည်းမကြိုက်ဘူး။ဒီဟာပြောရင်လည်းမကြိုက်ဘူးဆိုလို့ရှိရင်ကျွန်တော်တို့ဒီလွတ်တော်ကိုယ်စားလှယ်အာဏာပြုဖို့အတွက်ဒီလွတ်တော်ခြေကိုရောက်တဲ့လူကြီးကလူတွေကိုဘာလုပ်မှာလဲအဲ့တော့ဒီမိုကရေစီကိုသွားမယ်ဆိုလို့ရှိရင်အဲ့ဒီလွတ်တော်ခြေကလူကြီးတွေပြောတဲ့စကားကိုနားထောင်စီချင်တယ်အလုပ်လုပ်စီရှိတယ်
ဟုတ်ကဲ့ကျေးဇူးတင်ပါတယ်ကိုမင်းဝေနောက်တစ်ယောက်ဆက်တဲ့ဖိတ်ခေါ်ပါမယ်ရခိုင်ပြည်နယ်တန်တွဲမြို့မှာရှိနေတဲ့ဦးစိုးဝေပါဦးစိုးဝေလူရင်းတို့ရှင်ဆွေးနွေးလို့ရပါခင်ဗ
ျဟုတ်ကဲ့ဟုတ်ကဲ့ဟုတ်ကဲ့အခုပင်နေဆွေးနွေးသွားတာလေကဒေါက်တာဆာကျော်စောပြောထားတဲ့အချက်အလက်တွေကိုကျွန်တော်အပြည့်အဝသဘောတူပါတယ်အဲ့ဒါပြီးတော့ဟိုဒီဘောဆက်တော့ကိုယ်စလဲအဟောင်းပြောသွားတာတကယ်ပါတော့ကျွန်တော်သဘောမကျတာအချက်ကလေးကိုကျွန်တော်ဆွေးနွေးပါမယ်ဥမာတက်မတော်ဒါဆက်တော့ကိုယ်စလဲတွေကသူတို့စိတ်ခံစားမှုနဲ့ဆက်တော်တွေမှာကန့်ကွက်ပြောဆိုနေကြတယ်ပေါ့ဆိုတာကိုတော့ကျွန်တော်လက်မခံပါဘူးသူတို့တက်မတော်ဒါဆက်တော့ကိုယ်စလဲတွေကစိတ်ခံစားမှုနဲ့သူတို့ကန့်ကွက်ပြောဆိုနေတာမဟုတ်ပါဘူးအမိတ်နဲ့သူတို့ပြောဆိုနေတာပါတက်ဆိုတာကဘယ်နိုင်ငံမြစ်နိုင်ငံမှာမဆိုပေါ့နော်တက်ဆိုတာအမိနဲ့တွားရတယ်။ဒါကြောင့်လဲဆိုလို့ရှိရင်လူတက်တဲ့ကြီးကိုအင်ပြရဲ့လူအချင်းအရာပေးရတဲ့အခါမှာအမိနာကန်တက်ဖို့လိုတယ်။တိုးတော့ဒီမိုကရေစီဆိုတာကဒီခေတ်ကျွန်တော်တို့မြန်မာနိုင်ငံမှာတွားနေတဲ့ဒီမိုကရေစီဆိုတာကဘူးဝါဒဘူးဝါဒဆိုတာများပြတဲ့အတွေ့အမြင်တွေကိုတင်းကြီးအရေးရှိတဲ့တို့ဝိုင်းဝန်းဆွေးနွေးပြီးအခြေချပြီးတော့မှအကောင်းဆုံးကိုမှကျွန်တော်တို့ကဒါကိုဟိုရှေ့ရှုပြီးတင်းကြီးတို့ရှေ့ရှုပြီးတွားကြတာပါ။
ဟုတ်ကဲ့
အခုတက်မှာကျတော့ဒီဘူးဝါဒကိုလက်မခံပါဘူးအမိတ်နဲ့တွားတာဖြစ်တယ
်
ဥပမာဗျာကျွန်တော်တို့ငငယ်တော့ဖတ်ဖူးတဲ့စာအုပ်တွေမှာပြောမယ်ဆိုရင်အမေရိကန်စစ်ပြန်တယောက်ဒုတိယကမ္ဘာစစ်မှာအမေရိကန်စစ်ပြန်တယောက်ကိုစိတ်ပညာရှင်တွေတုဒ္ဒနာလုပ်ခြင်းလို့အဖိုးကြီးကကျေဥ်ချင်းနှစ်ချင်းဝယ်ပြီးအိတ်အကြမ်းမှာစက်ခရာတွတ်လိုက်တဲ့အမှာကျေဥ်ချင်းနှစ်ချင်းကိုဆွတ်ချပြီးဒရီဆွဲပြီးတာဖြစ်နေတယ်တဲ့ဒါကြောင့်မို့လို့တက်မလို့သားတွေဒီအမိတ်နဲ့ခံတဲ့တက်မလို့ဖြစ်ဖို့လိုတယ်ဒါကြောင့်မို့လို့တက်မလို့သားတွေကြီးစစ်စစ်အနာတိုင်းရဲ့ဘုရင်မှုကြီးစုံမပြောခဲ့တယ်လို့
စစ်တမ်းရောက်ပြန်မှုအချိန်ရောက်ပြီလို့ကျွန်တော်ပြောချင်ပါတယ်ဟုတ်ကဲ့ဟုတ်ကဲ့ကျေးဇူးတင်ပါတယ်ဦးစိုးဝေနောက်တစ်ယောက်ကဟုတ်ကဲ့ရန်ကုန်မြို့ကစလိုင်းပွေကုန်းမှာစလိုင်းပွေကုန်းဆွေးနွေးလို့ရပါပြီလို့ရင်တို့ရှင်
โอเคဟိုကကျွန်တော်တို့ကတက်တော့ဒီဝရဲဥစ္စာကတော့တရရဲ့သဘောထားလားသူတို့ရဲ့သဘောထားလားသူတို့ကတော့တို့မပြီးတော့ပြောရခဲ့တယ်တို့ကျွန်တော်ပြောချင်တဲ့ဥစ္စာကတော့ဒီကလေးကတက်သဘောထားဖြစ်နေဆိုရင်တော့ ကျွန်တော်တို့အခုကျွန်တော်တို့ဥချောင်းကကူးမိတဲ့ရှိသေးတယ်ဆိုတဲ့ဥစ္စာကတော့ကျွန်တော်တွေ့တော့ကျွန်တော်ခံစားရခဲ့တယ်ကူးမိဆိုတာကျွန်တော်တို့ရှိပြသွားပြီအဲ့တော့တို့ဒီဖက်ချစ်ကိုမပြင်ရမချင်ရတဲ့ဥစ္စာကူးမိတဲ့ရှိသေးတယ်ဆိုရင်ကျွန်တော်တို့ကဘာလို့ရလို့မလဲကျွန်တော်တို့ဘုဒ္ဓကိုယ်စီကိုကျွန်တော်တို့ဒီလူဖြစ်တဲ့လူထားလိုက်ပြီးတင်းသေးပါဆိုလို့မတင်ချင်လို့ဆိုရင်တော့ကျွန
တယ်လို့
ဟုတ်ကဲ့ပါဆလိုင်းကျေးဇူးတင်ပါတယ်နောက်တစ်ယောက်ကထိုင်းနိုင်ငံကကိုတိလဲမှုပါကိုတိလဲမှုလွင်တို့ရှင်ဆွေးနွေးပါခင်ဗျကိုတိလဲမှုရှိပါလ
ားသူတို့ကဖက်စစ်စင်ဟောင်းတို့အတက်နဲ့လေးပဲပါကွန်မျိုးသူတို့ပြောလာကြီးတာဖြစ်နေပါတယ်ခင်ဗျအဲအားကြောင့်မို့ကျွန်တော်တိုင်းသားအခွင့်အရေးတိုင်းသားခေါင်းဆောင်တွေကဘယ်လိုသဘောထားရှိတယ်လဲဆိုတော့သူတို့အနေနဲ့အသေးစားစဉ်းစားဖို့တော့ဖေဖေဆိုတော့သူတို့အလောင်းဝင်းကြီးဖြစ်ပါတဲ့အတွက်သူတို့အနေနဲ့အချင်းချင်းတိုင်းနေတော့ခုခုအများဆုံးလောက်ဖို့လိုအပ်ပါတယ်လို့ကျွန်တော်ပြောချင်ပါတယ်ခင်ဗ
ျကိုတိလဲမှုကျေးဇူးအများကြီးတင်ပါတယ်ကျွန်တော်တို့ချိန်နေနေရှိပါတယ်ကိုလမောင်နောက်တစ်ယောက်ထပ်ပြီးတော့တစ်ခါလေးတင်လိုက်ပါမယ်ကိုလမောင်ဆွေးနွေးပါ
အော်ဒီလိုပါဗျာအော်ဟိုအခုပြောသွားတာတွေကဒီတန်နဲ့ပတ်သက်ပြီးတော့ပြောသွားဆိုတော့အမှန်မှပဲကောင်းပါတယ်ကျွန်တော်အနေနဲ့ကတော့သူတို့ရှင်းရှင်းပြောရရင်ဥယျာဉ်ထွန်းလက်တစ်ခါရေးပြီးပါတယ်ဟလားငါတမတော်အခန်းကဏ္ဍဟိုအခန်းခုနှစ်ရေးသုံးနှစ်အကြောင်းလည်းရေးပြီးပါတယ်ဒါကတော့အရှင်းမပြောတော့ပါဘူးဟောအခုခုပြောချင်တာကတော့ဒီ1792ပေါ့နော်1792ကစပြီးတော့1792အပိုက်လေးမှာနောင်လာမဲ့ဥဆောင်မှုခန်းကဏ္ဍမှာတမတော်ပါရမယ်ဆိုပြီးတော့လှုပ်လာတာအခုပါလာတာပေါ့ဗျာအဲ့တော့ဦးတက်တဲ့ကလည်းတက်မှလည်းဟိုပြဿနာကျွန်တော်ပြီးခဲ့တဲ့ပတ်လည်းပြောပွားတယ်အဲကာချုပ်ကဟိုအစ်စ်ခန့်ထားဖို့ကာချုပ်ကဟိုမရှိဘူးဆိုတာအရေးချင်းမပြည့်ဘူးလို့သူကပြောတဲ့အခါမှာဘာဆိုတော့တကယ်တော့အရေးချင်းမပြည့်ညီမှာမဟုတ်ကြဟိုသူတို့ယုံကြည်မှုမရှိတာအခုလောသထိုင်နေတဲ့20ရာခိုင်25ရာခိုင်နှုန်းပဲတက်ထဲမှာယုံကြည်မှုမရှိဘူးဆိုတာကိုကျွန်တော်တို့ကသတင်းရထားပြီးဒါတောင်းလို့သူဟိုလူတွေခဏခဏချိန်နေရတယ်ကျွန်တော်စိတ်ကူးရတာမဟုတ်ပါဘူ
း
တကယ်တကယ်ဒီနေ့လာရင်တက်ကနေပြီးတော့အဲ့လိုကွဲထွက်လာမဲ့လူတွေရှိနေပါတယ်။ဒါကြောင့်လဲတခြားခြားသောတက်ကဟိုဟိုနင်းပေါ့ဟိုနင်းအရာရှိအရာခံချက်တာတာကျွန်တော်ပြောရင်ကုံကုံပြော88မျိုးသက်တိသက်သားတွေပေါ့ဗျာ။အခုဆိုဗမူကြီးဗိုလ်ချုပ်ဗမူချုပ်တွေဖြစ်နေကြပြီ။သူတို့တွေကပါလာမယ်လို့ကျွန်တော်ယုံကြည်ပါတယ်လို့ပဲပြောချင်ပါတ
ယ်။ဟုတ်ကဲ့ကိုလောက်မောင်ကျေးဇူးတင်ပါတယ်။ဆိုတော့နန်းလောင်ရေဦးကျော်စံအောင်ပို့တဲ့မှတ်ချက်လေးပြောပြပါဦ
း။ဟုတ်ကဲ့ပါရှင်။ပြည်ထောင်စုလွှတ်တော်ထဲမှာတဲ့2008ဥပဒေကိုပြုတ်ပြင်ဖို့ဆွေးနွေးနေကြတာမှာတက်မတော်ရာကိုယ်စားတွေကတသွေးတတန်တမိတ်နဲ့တက်မတော်သားတွေတက်မတော်ထောက်ခံသူတွေကစီလုံးညညချောင်းပြသပြီးတော့လွှတ်တော်ထဲမှာဟစ်အော်မာမာနာပါအထိမခံကန့်ကွက်နေကြတာကြားတော့အင်မတန်မှာအယုတ်ဆိုအကြီးတန်လာပါတယ်တဲ့တမိုင်းမှတ်တမ်းဆိုအချိန်ချင်းဝင်လာပြီးတော့ကဘာကတရားစွဲဆိုသည့်အထိဖြစ်လာလူတစုကြောင့်ပြည်ထောင်စုတိုင်းရင်းသားစုပေါင်းနေထိုင်ရာမြန်မာနိုင်ငံတစ်ခုလုံးထိခိုက်လာပြီးတော့မျက်နှာငယ်လာရပါတယ်တဲ့မြန်မာနိုင်ငံလည်းဒီလိုမျိုးလူတစုတည်းသာပိုင်ဆိုင်တဲ့နိုင်ငံဖြစ်နေပါသလားတဲ့သူတို့ရဲ့အဖို့အဖွားတွေဆရာသမားတွေကပဲအမွေပေးထားခဲ့တာများထင်နေသလားဆိုပြီးတော့ရေးထားပါတယ်ရှင်
ဒေါ်လာကျော်စောခင်ဗျာကျွန်တော်တို့ဒေါ်လာကျော်စောနဲ့ဆရာဦးရထွန်းနဲ့တမိနစ်ခွဲလောက်ကျွန်တော်တို့အချိန်ကြံပါတယ်နှစ်ယောက်ကျွန်တော်မေကွန်းနောက်ဆုံးမေကွန်းမေးပါရစေအခုလက်ရှိအချိန်ဟာတမတော်အနေနဲ့လူလူကနေပြီးတော့သူရဲကောင်းတွေဂျေဇူးရှင်တွေဖြစ်ဂျေဇူးတင်ခွင့်ရဖို့အခွင့်လန်းလို့ပြောရင်မှားမလားခင်ဗျာ
အဲ့မှန်ပါတယ်ဒီချိန်ကသူတို့အခွင့်ကောင်းအနေနဲ့ယူနိုင်မှန်ပါတယ်ဒီနေရာမှာကျမတမတော်ကိုစိတ်ကောင်းစေနာကောင်းနဲ့ထောက်ပြကြင်တာတခုရှိပါတယ်အဲ့တော့ဗမာပြည်သူတွေကတမတော်ကိုကြားလာပြီးနိုင်ငံရေးစင်မြင်ကအခွင့်ရရင်ရတယ်လို့ဖယ်ထုတ်နေတာ1960ခုနှစ်ရွေးကောက်ပွဲဦးကြီးစစ်တပ်ကထောက်ခံတယ်ဆိုတဲ့ဒီမဲကိုဖယ်ချပလိုက်တာပဲ
เนา
ะ1990ကြည့်အဲ့မှာလဲတာဆညာသွားတာပဲအဲ့တော့88မှာလဲသူအဲဘလူကွန်အဲ1900ဟုတ်တယ
်1988
မှာမဆလာသွားတယ်เนาะ1990မှာတာဆညာသွားတယ်အဲ2015မှာကျန်ဆိုင်ဖွံ့ဖြိုးရေးသွားတယ
်
အခုလဲခင်ဗျာ NLD နိုင်မနိုင်တော့ကျွန်မမပြောနိုင်ဘူးပေချတာကတော့အဲ့စစ်တပ်နဲ့ပတ်သက်ရပတ်သက်ကြောင်းဒီလိုပ ပြည်သူလူထုကဘရောမှမဲပေးပါမှာ
။
ဒါကိုသင်္ကန်းစာယူပါဗမာတပ်မတော်အနေနဲ့ပြည်သူလူထုကတပ်မတော်ဟာတပ်မတော်နေရာမှာနေရင်သူတို့ခေါင်းမော်တင်ထားမှာပါ
။
သို့တော့အဲ့လိုမနေဘဲနဲ့ဟလာနိုင်ငံရေးမှာစီးပွားရေးမှာနေရာတကာမှာအခွင့်အထူးတွေဝင်ယူခြင်းလို့တော့မရပါဘူး။အထူးသဖြင့်ဒီခက်ကအစအစအရာရာပွင့်လင်းလာပြီးတော့ဘာမဆိုမြင်နိုင်တွေ့နိုင်တဲ့ကာလဟလာဟိုတုန်းကခင်ဗျာဦးသိန်းစိန်ခက်ကဝင်ကြီးဟောင်းတပါပြောဘူးလားဒီမှာကြားဘူးလေ။ကျုပ်ကနေလှည့်ပြီးပါရိုက်လာတဲ့ကောင်းနဲ့အခုဆဲယုံလေးနဲ့အော်ယုံလေးနဲ့တနိုင်ငံလုံးပော့ပွဲရိုက်သွားပြီ
။
သူတို့ဒီလိုလုံးလို့မရတော့
ဘူး။ဟုတ်ကဲ့တော့
သင်္ကန်းစာယူပြီးတော့နောက်ဆုတ်တာဆုတ်ရင်သူတို့အတွက်အကောင်းဆုံးအခြေအနေလို့ဒီမှာထင်
ပါတယ်။ဆရာဦးရထွန်းမိနစ်ဝက်လောက်နောက်ဆုတ်အချုပ်လေးပြောပါခင်ဗျာ
။ဟုတ်ကဲ့ခင်ဗျာ။ဒီအခြေအနေကတော့တမတော်အနေနဲ့ဒီအင်းမမပြောပြောင်းပြောင်းနဲ့ကျွန်တော်တို့တိုင်းပြည်ပေါ်ပြလာထားတယ်ဆိုတဲ့အကြောင်းကိုပြသမယ်ဆိုလို့ရှိရင်တကယ်အခွင့်ကောင်းပါပဲလို့ကျွန်တော်တို့အနေနဲ့ပေါ်ပြချက်ကသိပြီးတော့ဒီဆန္ဒပြောတွေပေါ့ဆန္ဒပြောတွေသိခံစားချက်တွေကိုမထိန်းနိုင်ဘူးဆိုလို့ရှိရင်တော့ဒီပေါ်ပြချက်တွေကဒီလိုလိုဆက်မှာဒီလိုလိုရဲ
့
အမြင်မှာပိုချိုးသွားနိုင်တာပေါ့
ဟုတ်ကဲ့ပါဆရာဦးရထွန်းပင်နေဆွေးနွေးပြည့်တဲ့ဒေါ်လာလောက်ကျော်သောဆရာဦးရထွန်းတာရဲ့ပါဝင်ဆွေးနွေးသူနားဆင်သူတို့တော်တော်ရှာအောင်အထူးပဲကျေးဇူးတင်ပါတယ်နောက်တစ်ပတ်ဒီနေ့ဒီချိန်ဒီနေရာမှာပြန်ဆောင်ကြတော့ပေါ့ခင်ဗျာ